ထူကီနိုင်ငံမှာမောင်မြင်တဲ့အာနာသိမ့်မှုတစ်နှစ်ပြည့်နှစ်ပတ်လည်ခန္ဓာကိုယ်ဒီကနေ့စနေနေ့မှာကျင်းပခဲ့ကြပါတယ်ဒီချိန်ကစပြီးအဲ့ဒီအချိန်ကစပြီးတော့တူရကီသမ္မတရေဂျက်တိုင်အာဒိုဝန်ဟာအာနာသိမ့်မှုကိုထောက်ခံခဲ့တဲ့သူအစိုးရဝန်ထမ်းတသိန်းထက်မနည်းကိုအလောက်ကနေထုတ်ပယ်ခဲ့ပါတယ်။ဒါပြင်အစိုးရကနောက်ထပ်လူ9000ကိုလည်းဖမ်းဆီးခဲ့ပါတယ်။တူရကီအာဏာပိုင်တွေကတော့ဒီကနေ့ဇူလိုင်လ15ရက်နေ့ကိုဒီမိုကရေစီနဲ့စီးလုံးညီညွတ်မှုနေ့လို့သတ်မှတ်ပြီးတော့နိုင်ငံတော်အားလည်းရဲ့အဖြစ်ကြေညာခဲ့ပါတယ်။အတိုက်ခံတွေကတော့အာဒိုဝန်အစိုးရဟာအာနာရှင်စနစ်ကိုဥတီနေပြီလို့ပြောလိုက်ပြီးဒီချိန်ထဲမှာပဲတူရကီသမ္မတအာဒိုဝန်ကတော့အနာရအစိုးရကိုလုံခြုံရေးအချင်းချောက်လာနေတာတွေကိုတားဆီးနိုင်ဖို့နှိမ်နှင်းမှုတွေလုပ်ဖို့လိုအပ်တယ်လို့ပြောလိုက်ပါတယ်။အဲ့ဒီအနာသိမ့်မှုကိုအမေရိကန်ပြည်ထောင်စုမှာဆယ်စုနှစ်နှစ်ခုကြာတွားရောက်နေထိုင်နေတဲ့ဘာသာရေးဆရာဖတ်တူလာဂူလန်ကဥဆောင်ခဲ့တာဖြစ်တယ်လို့လည်းသမ္မတအာရဝန်ကပြောကြားပါတယ်။ဂူလန်ကတော့သူ့အနေနဲ့ဒီကိစ္စမှာပါဝင်ပတ်သက်ခြင်းမရှိဘူးလို့ညွှန်ဆိုခဲ့ပါတယ်ခင်ဗျာ။